ကျွန်တော်တို့ကဒီနေ့ဆိုင်ရာဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပြုလုပ်ပြီးတော့ဆွေးနွေးပွဲကိုပ ီတွေကိုလည်းသတင်းမီဒီယာတွေပြောဆိုခွင့်ကိုစစ်ကောင်စီကပိတ်ပင်ထားပါတယ်။အသက်86နှစ်ရှိဒေါက်ဆန်းစုကြည်အနေနဲ့အခုအမှုအတွက်ပြည်ရှိကြောင်တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိကြားမှတ်ခံရဖွယ်ရှိပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါက်ဆန်းစုကြည်အပေါ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ပြက်မှုစူပူအောင်လှုံ့ဆော်မှုဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာအလွဲသုံးစားမှုအပါအဝင်စွဲချက်ပေါင်းများစွာနဲ့တရားရုံးတင်ပြီးဒီမှုတွေအလုံးအပြစ်ရှိကြောင်းဆုံးဖြတ်ရင်ထောင်ဒဏ်100ကျော်အထိကြားခံနိုင်ရပါတယ်။လက်တလုံးမှာတော့ကိုဗစ်ကရောဂါစီးမြင်ချိုးဖောက်မှုဆက်သွယ်ရေးဥပဒေချိုးဖောက်မှုတွေနဲ့ထောင်ဒဏ်6နှစ်အပြစ်ပေးတာခံထားရပါတယ်။